အမရတဲ့ဦးထင်ကျော်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ကိုဖွဲ့စည်းနိုင်ဖို့ခုံရုံးဥက္ကဋ္ဌအပါဝင်းအဖွဲ့ဝင်ကိုလိုရဲ့အမိစင်းကိုပြည်တော်စုလွတ်တော်နယ်ကထံဒီကနေ့ပေးပို့ခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့မှာNLD
ပါတယ်ဒီတဲ့နေကိုတော်ဗီမြန်မာပိုင်းကမိခါကသတင်းပေးပို့ထားပါတယ်ခင်ဗျာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်3နှစ်နှစ်ညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ကိုဖွဲ့စည်းနိုင်ဖို့ခုံရုံးဥက္ကဋ္ဌအပါဝင်အဖွဲ့ဝင်ကိုဦးတို့ရဲ့အမိစင်းကိုသမ္မတတဲ့ဦးထင်ကျော်ကပြည်တော်စုလွတ်တော်နာရကထံဒီကနေ့ပြေပို့ခဲ့ပါတယ်သမ္မတကအဆိုပြုတဲ့သူတွေထ
ဥကျော်ဆန်းတို့ဖြစ်ပါတယ်။ အထက်ပါ ပုဂ္ဂိုလ်9ဦးနဲ့ ပြည်သူ့လွတ်တော်ဥက္ကဋ္ဌက ရွေးချယ်ထားတဲ့ ဦးမျိုးညွန့်အားဥက္ကဋ္ဌဖြစ် တာဝန်ပေးရဖို့ ပြည်တော်စုလွတ်တော်တို့တင်ပြထားပါတယ်
ပြည်အောင်စုလွတ်တော်နိုင်ကမန်ဝင်းခိုင်တန်းကအခုလိုလွတ်တော်မှာထုတ်ပြန်ကြေညာလိုက်တာပါဒီအဖွဲ့ဝင်၉ဦးတွေကဦးမျိုးညွန့်ကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌဖြစ်တာဝန်ပေးအပ်ဖို့သမ္မတသစ်ဦးထင်ကျော်ကလွတ်တော်ကိုအဆိုပြုထားပါတယ်ဒီဥပဒေခုံရုံးအဖွဲ့ကိုရွေးကောက်ခံသမ္မတကရွေးချယ်ထားတဲ့အဖွဲ့ဝင်၃ဦးပြည်သူ့လွတ်တော်ဥက္ကဋ္ဌကရွေးချယ်ထားတ ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ ပါတယ်တော့အခုဒီနေ့ပြေပါပဲဒီနေ့ကျွန်တော်ဝိုင်းဝန်းပြီးတော့မှထောက်ခံပေးတော့မှတော့သာကြီးကိုယ်တိုင်ဝန်ဆွေးဆုံးမေးမြန်းပြီးတော့မှလာဒီအရင်နေ့ဆက်ပေါ်လာရင်ဖြစ်ပါတယ်ကျွန်တော်ပြောချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့မှတာဝန်ထမ်းဆောင်ဖို့အစိုးပြုခံရသူအန်အေဒီပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ထေးကျွဲကဒီစဲနိုင်ငံဥပဒေ ကျထမ်းချက်လေးနဲ့အညီပေါ့နော်အဲ့ဒါကိုပဲဆောင်ရွက်ရမှာဖြစ်ပါတယ်ခုံရုံးဥပဒေမှာအားတဲ့ကျထမ်းချက်လေးနဲ့အညီပေါ့နော်အဲ့ဒါကိုပဲဆောင်ရွက်ရမှာဖြစ်ပါတယ်ခုံရုံးကိုတက်လာမဲ့ဥပဒေကလည်းဘယ်လိုဥပဒေဆိုတာလဲအတူတူကိုကြည့်လို့ရတယ်မသိသေးဘူးပေါ့နော်ဒါပဲတက်လာတက်လာပေါ့နော်ကျထမ်းထားတဲ့ဥပဒေပေါင်းပြရပဲအတူတူဒီအဖွဲ့ဝင်900လောက်ကတန်းတန်းလေးကြီးနိုင်နေလောက်